တရုတ်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်ရခဲ့တဲ့နေ့တွေပဲမြောက်အမေရိကကုန်သွယ်ရေးသဘောတူညီချက်တရက်ကိုလည်းအမေရိကန်ထက်လွတ်တော်ကဂျာတာဘရီနီကအတည်ပြုလိုက်တာကြောင့်ဒီသဘောတူညီချက်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အဓိကအောင်မြင်မှုတစ်ခုဖြစ်လာခဲ့ပါတယ်အဖွဲ့ဝင်အမတ်ဦးရေတရားရှိတဲ့အထက်လွတ်တော်ကအမေရိကန်မက္ကဆီကိုနဲ့ကနေဒါတို့ပါဝင်တဲ့ဒီသဘောတူစာချုပ် USMCA ကို89မဲ10မဲနဲ့အတူပြုပေးခဲ့တာပါRepublican နဲ့ Democrat အမတ်နှစ်ဖက်စလုံးကအမတ်အများစုကပါတီဆွဲမပါဘဲအတည်ပြုခဲ့တာလည်းဖြစ်ပြီးသမ္မတ Trump တရားဝင်လက်မှတ်ရေးထိုးရုံသာချက်ရှိပါတော့တယ်။ American ဘဏ္ဍာရေးဝန်ကြီး Steve Mnuchin ကအခုလိုသမိုင်းဝင်သဘောတူညီချက်ဟာ American တို့အတွက်ကနေဒါနဲ့ Mexico နဲ့ကုန်သွယ်ရေးဆက်ဆံရေးကိုဟန့်ချက်ညီအောင်နဲ့ပိုပြီးခင်မီအောင်ဆောင်ရွက်ပေးရုံသာမကဘူး။စီးပွားရေးတိုးတက်မှုနဲ့အလုပ်ကိုင်ဖန်တီးမှုတွေကပေါ်ပါမြင့်တင်ပေးမှာဖြစ်ကြောင်းဒီသဘောတူညီချက်ဟာအလုသမားလေသမားနဲ့ကိုထုတ်လုပ်သူတွေအတွက်အရေးကြီးကြောင်းလည်းပြောပါရယ်အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနန်ဆီဖယ်လိုစီကသမ္မတထရမ့်အစိုးရကကနဦးအစိုးပြုခဲ့တဲ့သဘောတူညီချက်မူကြမ်းဟာအမေရိကန်အလုသမားတွေရဲ့အလုပ်ကိုင်တွေမက္ကဆီကိုအလုသမားတွေစီကိုရောက်သွားဖို့အချက်တွေပါဝင်နေတယ်လို့စေဝါပစ္စည်းစင်းနှုန်းမြင့်မားမှုနဲ့ပတ်ဝန်းကျင်ဆိုင်ရာစံနှုန်းနှိမ်ပါတဲ့အချက်တွေလည်းပါဝင်နေကြောင်းဒါကြောင့်ဒီမိုကရက်ပါတီရဲ့ခေါင်းဆောင်ပိုင်းအနေနဲ့အဲ့ဒီအချက်တွေကိုပြင်ဆင်ခဲ့ရကြောင်းပြောပါရယ်အထက်လွှတ်တော်ကအတည်ပြုခဲ့တဲ့ USMCA ကုန်သွယ်ရေးသဘောတူညီချက်ဟာ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးမှာဖြစ်ပါရယ်ခင်ဗျ